ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုအရခတ်တပ်တော် AA ကဒီကနေ့နေ့လယ်ပိုင်းမှာအပြီးသိမ်းပိုက်လိုက်ပြီးဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခါကပြောပါတယ
်။ဒီဂွားမြို့တိုက်ပွဲအခြေအနေကတော့ဒီနေ့2024ခုနှစ်ဒီဒီဇင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာဂွားမြို့မှာရှိတဲ့အကြမ်းဖက်ဖက်ဆစ်စစ်ကောင်စီရဲ့စစ်အခြေစိုက်စခန်းတွေအားလုံးကိုကျွန်တော်တို့အရခတ်တပ်တော်ကရှေမုံတိုက်ခိုက်ရှင်းလင်းသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။အိုဂွားမျိုးကနေကစင်ကလေးအားဆုတ်ခွာထွက်ပြေးနေတဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေကိုကျွန်တော်တို့အာရခတ်တပ်တို့ကဒီလိုက်လံရှေမုံတိုက်ခိုက်လျက်ရှိပါတယ
်။တချိန်ထဲမှာပဲစစ်ကောင်စီကဂွားမျိုးအတွင်းကိုပြန်လည်ဝင်ရောက်လာဖို့ကြိုးစားနေတာရှိသလိုလေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေစေဖြစ်တယ်လို့လည်းခိုင်တုခါကပြောပါတယ်။စစ်ကောင်စီကစစ်ကူအင်အားတွေထပ်ဖြည့်ပြီးဂွားမျိုးအနီးတစ်ဝက်ကိုပြန်လည်ဝင်ရောက်ဖို့ကြိုးစားနေတာရှိတဲ့အတွက်တချို့နေရာတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာရှိကြောင်းနဲ့စစ်ကောင်စီရဲ့လေတက်ကဘုံကျဲတက်ခိုက်တာတွေပြင်ရေတက်ကလည်းအေယာဝတီတိုင်းကမ်းတာယာကမ်းခြေအနီးကရေချောင်းကပစ်ကူလက်နဲ့ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတာတွေရှိတယ်လို့သူကပြောပါတယ်။ဒီချိန်ထဲမှာပဲအခုလိုရခိုင်ပြည်နယ်အတွင်းစီရေးအရာထိုးစစ်ဆင်အောင်မြင်မှုတွေရရှိခဲ့တာကမြန်မာတိုင်းငံလုံးစစ်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးအတွက်အထောက်အကူပြုစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအေးအေးအနေနဲ့မြန်မာပြည်သူတရားလုံးလူလားတောင်းတနေတဲ့နိုင်ငံရေးရည်မှန်းချက်တွေပြုဝသည့်အထိမမမမဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းနဲ့ဒါပေမဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်းအကျင်းတွေရလက်ရှိပြည်ပခါကိုစီးရင်းနေတဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့သူတို့အနေနဲ့အဆင်သင့်ရှိတဲ့အကြောင်းဒီကနေ့ဒီဇင်ဘာလ29ရက်နေ့ရက်စွဲနဲ့အာရခတ်တပ်တော် AA ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA ကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်ပေါ်ခဲ့တာပါခင်ဗျာ။